တရုတ်နိုင်ငံရှင်ကျန်းပြည်နယ်တွေကဝီဂါနဲ့တခြားမွတ်စလင်တပည့်နေပါလောက်ကိုစခန်းသွင်းထိမ့်သိမ်းထားတဲ့အပေါ်မှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့တရုတ်အစိုးရအရာရှိတွေကိုအမေရိကန်အစိုးရကတန်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်လွှတ်တော်အမတ်တွေကိုပိတ်ဆို့အရေးယူမှုတွေပြုလုပ်လိုက်ပါတယ်။တရုတ်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းက Republican အထက်လွှတ်တော်အမတ် Ted Cruz နဲ့ Marco Rubio အောက်လွှတ်တော်အမတ် Chris Smith တို့သုံးဦးကိုတန်ခတ်ပိတ်ဆို့တယ်လို့ဒီကနေ့ကြေညာလိုက်တာပါ။
美方上述行径严重干涉中国内政。
နိုင်ငံရဲ့လက်ဆောင်ချက်ဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုစိုးစိုးဝါးဝါးဝင်ရောက်ဆက်ဖက်နေတာဖြစ်တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာမူတွေကိုလည်းချိုးဖောက်နေတာဖြစ်လို့တရုတ် American နိုင်ငံဆက်ဆံရေးကိုထိခိုက်စေပါလေလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်။ဒါပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တန်မတ်ကြီးဆန်ဘရောင်းဘက်နဲ့အမေရိကန်ကွန်ဂရက်လွှတ်တော်ကတရုတ်နိုင်ငံဆိုင်ရာကော်မတီတို့ကိုလည်းတန်ခတ်ပိတ်ဆို့လိုက်တယ်လို့ပြောခွင့်ရဟွာကပြောပါတယ်။ကွန်ဂရက်နဲ့အင်ဂျီရိုကြားပူးတွဲဖွဲ့စည်းထားတဲ့အဲ့ဒီကော်မတီဟာတရုတ်နိုင်ငံနဲ့တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုစောင့်ကြည့်ဖို့ဖွဲ့စည်းထားခဲ့တာပါ။အထက်လွှတ်တော်မက်ရိုဘီယိုကအဲ့ဒီကော်မတီရဲ့ပူးတွဲဥက္ကဋ္ဌဖြစ်ပြီးခရစ်စမစ်တာအဖွဲ့ဝင်နဲ့အရင်ကပူးတွဲဥက္ကဋ္ဌတာဝန်ယူခဲ့တာဖြစ်ပါတယ်။မကြာသေးခင်ရက်တွေကပဲအမေရိကန်အစိုးရကရှင်ကျန်းပြည်နယ်ကွန်မြူနစ်ပါတီအကြီးအကဲချန်ကွန်ဂျူအပါအဝင်တရုတ်အစိုးရအစင်းမြင့်အရာရှိတွေကိုတန်ခတ်အရေးယူကြောင်းကြေညာခဲ့ပြီးမှတရုတ်နိုင်ငံကအခုလိုတံပြန်အရေးယူမှုတွေပြုလုပ်ခဲ့ရလဲဖြစ်ပါရဲ့ရှင်။